တာနဲ့ဆက်သွယ်မှုတွေကိုပိတ်ပင်တယ်လို့သတင်းစီးဆင်းမှုကိုလည်းကန့်သတ်ချုပ်ချယ်နေတဲ့မြန်မာစစ်ကောင်စီကိုဆန့်ကျင်ပြီးမြန်မာလူငယ်တချို့ကမြေအောက်သတင်းလွှာတွေကိုထုတ်ပြန်ပြီးလူထုအကြားမှာစတင်ထန့်ဖြူပေးနေပါတယ်။မိုလိုတော့ဖ်လို့ခေါ်တဲ့သတင်းလွှာနဲ့လူငယ်တွေကိုဆွဲဆောင်နိုင်အောင်ကြိုးပမ်းနေတယ်လို့တခြားသတင်းလွှာတွေလည်းရှိနေပြီးလို့အသက်32နှစ်အရွယ်အညီအဖွဲ့နဲ့ကိုလင်းတန်ကပြောပါတယ်။
ဒါရီကကျွန်တော်တို့ဘက်ကနေပြီးတော့ပြန်ပြီးတော့ဒီကောင်ဒီတရင်စီစဉ်မှု၄ခုအောင်လောက်တာတွေအင်တာနက်ဖြတ်တော့တာတွေကျွန်တော်တို့ပြန်ပြီးအတူတဲ့အတူမှုလည်းဖြစ်တယ်လို့လူတို့လည်းကျွန်တော်တို့ကဟိုတရင်အချက်လက်နည်းနည်းဆက်ဆက်ရောက်ဖို့ပဲကျွန်တော်တို့လှုပ်ရှားမှုတွေမရက်တန်အောင်ပဲဒါရီအဓိကထားပြီးတော့ဒီစာတော်တွေကိုထုတ်တာဖြစ်တယ
်အခုလိုတရင်မှာထုတ်တာကြောင့်ဖန်စီတက်ဖြစ်ခံရတဲ့ NDA ရှိနေတာကိုသိပြီးနဲ့တယောက်ကြဆုံးရင်နောက်တယောက်ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့တော်လှန်ရေးပြီးဆုံးချိန်ခီမိုလိုတော့တရင်စာဆက်လက်ပြီးတော့တည်ရှိနေမယ်လို့လည်းသူက AFP တရင်ကိုပြောပါတယ်လောလောဆယ်မိုလိုတော့တရင်ဟွာကိုဈေးဆိုင်နေမှာတင်ပြီးတော့ဖြန့်ဖြူးပေးနေတယ်လို့ Facebook ပေါ်မှာလည်းလူ3000လောက်ဖတ်ရှုခဲ့ပြီးဖြစ်ကြောင်းသူကပြောပါတယ်ဒီမိုကရေစီအတွင်းကူပြောင်းရေးမစခင်2011ခုနှစ်မတိုင်ခင်အထိမြန်မာနိုင်ငံကို49နှစ်ကြာဆက်တအုပ်ချုပ်ခဲ့တော့ကလည်းသတင်းမီဒီယာတွေကိုစင်စာပြုတ်လုပ်ပြီးတော့တင်းတင်းကြပ်ကြပ်ပိတ်ပင်ခဲ့ပါတယ်။အခုစစ်ကောင်စီဟာလည်းနေစီမသတင်းဌာနအပါအဝင်မီဒီယာအဖွဲ့အစည်း5ခုကိုလုတ်ကင်ရေးလိုင်စင်လုတ်သိမ်းခဲ့ပါတယ်။ဆရာနာသိမ်းရတဲ့ကအခုအချိန်ထိသတင်းသမား64ဦးဖမ်းဆီးခံခဲ့ရပြီး33ဦးကအကျဉ်းချခံနေရဆဲဖြစ်တာမို့မြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာ NDA ဆက်ရောက်နေပြီလို့မီဒီယာစောင့်ကြည့်ရေးအဖွဲ့ Reporting ASEAN ကပြောပါတယ်ရှင်။